ညာဝင်ခင်ဗျာအခုကိုကိုရဘာသာကုပြောင်းခြင်းဆိုင်ရာဥပဒေမူကြမ်းပေါ့လေမေလ29ရက်နေ့ထုတ်ခဲ့တာဘယ်လိုများမြင်ပါသလဲခင်ဗျာ
အရေးကြီးတဲ့အချက်တစ်ခုကတော့ဘာသာကုပြောင်းရေးလျှောက်လွှာကိုတင်တဲ့နေရာမှာအဲ့ဒီပန်နယ်ပေါ့အဲ့ဒီတာဝန်ရှိတဲ့ယာဉ်နာမည်တွေနဲ့သူကပြောတယ်အဲ့အဲ့ဒီလူတွေကဘယ်ဘာသာလဲဆိုတာမပြောဒါမဲ့ဗမာပြည်မှာတကယ်ပရဒီကတော့ဒီယာဉ်မှာရှိတဲ့လူတွေအကုန်လုံးဗုဒ္ဓဘာသာဖြစ်ဖို့များပါတယ်အဲ့ဒါလို့ဖြစ်ခဲ့ရင်ဘာသာကုပြောင်းရေးကိုသူတို့ကဆုံးဖြတ်မယ်ဆိုတော့ကွဲပြားတဲ့ဘာသာဝင်တွေရဲ့ညီငှတဲ့အခွင့်အရေးရှိနိုင်ပါမလားအဲ့ဒါစဉ်းစားစရာဖြစ်လာတယ်ဒါကဖွဲ့စည်းပုံအခြေခံဥပဒေမှာပေးထားတဲ့အခွင့်အရေးလေးနောက်တစ်ခုကကျွန်တော်တို့ဘာသာသီးသီးဒီမှာခရစ်ယာန်နော်အစ္စလာမ်နော်ဘုဒ္ဓစ်ဆိုအလုံးဟာဗမာပြည်မှာတက်စတမရီလောအနေနဲ့သူကတည်ရှိနေကြတာတက်စတမရီလောအနေနဲ့ဘာသာကုပြောင်းတဲ့အခါမှာနော်လက်ရှိတရားစီရင်လုပ်များအရပြောတဲ့ဟာတွေအဲ့ဒါတွေကိုစဉ်းစားရမယ်အခုကအဲ့ဒါကိုဘယ်နေရာမှာစဉ်းစားလဲလို့အဲ့ဒီဥပဒေကြောင်းကြည့်လို့ကျွန်တော်သိမတွေ့လို့လ
ားဦးညဝင်းခင်ဗျာဒီဥပဒေကအခုဒီချိန်မှာပေါ်ထွက်လာတဲ့ကိစ္စကတခြားနိုင်ငံရေးအကြောင်းအရာတွေနဲ့ဆက်နွယ်နေတာမျိုးကိုရှိနိုင်တယ်လားခင်ဗျာ
အာကျွန်တော်ကတော့ရှိတယ်လို့ပဲထင်တယ်ရှိနေမှာမဟုတ်ရှိကိုရှိနေတယ်ကျွန်တော်တို့လက်ရှိဗမာပြည်မှာဒီနှစ်ပိုင်းအတွင်းမှာဖြစ်သွားတဲ့ပဋိပက္ခတွေကအဲ့ဒီဘာသာရေးကိုဟိုတစ်ဖက်ဆွဲပြီးတော့ကင်တွယ်လိုတဲ့လူတွေရဲ့နောက်ကိုလိုက်သွားကြတာအဲ့ဒါလေးဖြစ်နေကျွန်တော်အဲ့ဒါလေးဖြစ်နေတဲ့အခါကျတော့ဒီအချိန်မှာဒီဥပဒေထုတ်တာကလည်းအချိန်ခါရလည်းမသိတော့ဘူးပုံပြီးတော့ပြဿနာရှိနိုင်တယ်လို့ကျွန်တော်တော့ထင်တယ
်ဟုတ်ကဲ့ခင်ဗျာအခုနိုင်ငံတကာမှာမြန်မာပြည်မှာရိုဟင်ဂျာရှိတာမရှိတာတော့နောက်ထပ်တိကျအကြောင်းအရာတကျပေါ့ဦးညာဝင်ကဘာပဲပြောဒီဘာသာဗမာပြည်မှာဖြစ်ခဲ့တဲ့ကိစ္စမှာဥမာရေဆိုတော့ဒီမိတ်လာမှာဖြစ်တဲ့ကိစ္စဆိုရင်တော့ဒါကရိုဟင်ဂျာနဲ့ဘာမှမဆိုင်ဘူးညာနော်အဲ့ဒီကဒီကရိုးရိုးမူစလင်တွေပါဆိုရရခိုင်ပြည်နယ်ကမူစလင်မဟုတ်ပါဘူးမိတ်လာမူစလင်တွေကလေအများစုကကျွန်တော်တို့သိတော့အဲ့ဒီမှာဟိုအစ္စလမ်ဘာသာသင်ကျောင်းတစ်ခုမှာခလေးတွေဓာစင်နဲ့ခြေပြီးတေကြီးတက်ဖြတ်ခံခဲ့ရတာလေဥညာဝင်လည်းကြားမှာဆိုတော့ဒီအဖြစ်ပြက်တွေပေါ်လာတယ်ပေါ့ဗျာဒီနှစ်ပိုင်းနဲ့မှာနော်နောက်တစ်ခုကကျွန်တော်တို့အခုမြန်မာပြည်ကအစင်လာအဖြစ်တန်ဃာတွေကလူလူလှုပ်ရှားမှုတွေမှာကျောင်းသားတွေတန်ဃာတွေဆိုတော့လက်တွဲဥဆောင်မှုကဏ္ဍပါဝင်လေးရှိတာကိုကျွန်တော်တို့တွေ့ရတာပေါ့ဦးညောင်ဝင်ဟာဆိုတော့ကျွန်တော်တို့1994တဝိုက်လှုပ်ရှားမှုတွေဒီနောက်ပိုင်း88 96စသဖြင့်ပေါ့နော်နောက်ဆုံးတော့ရွှေဝါရောင်ဆုံးတော့ရှင်းပါတယ်တန်ဃာတွေဥဆောင်တာပေါ့ဗျာပြည်သူတွေရှေ့ကမရက်လာတာဗျာအခုဒီကိစ္စမှာကျွန်တော်မြန်တန်ဃာတွေတဲမှာတယ်ဟိုအမြင်အယူအဆမတူတာတွေပေါ်လာတယ်ဗျာအတဖက်မှာဇတော်ကြီးတွေကိုယ်တိုင်ကတချို့ကိစ္စတွေမှာနှစ်ဖက်အမြင်ကွဲလက်တဲ့အမြင်ပဲမှာတစ်ဖက်မှာလည်းဇတော်ကြီးတွေတွေ့ရတစ်ဖက်မှာလည်းဇတော်ကြီးတွေရှိနေအဲ့တော့တန်ဃာတွေကြားမှာဒီလိုဖြစ်လာခြင်းအပြင်ဒီလက်ရှိမြန်မာနိုင်ငံရေးဖြစ်စဉ်မှာတန်ဃာတို့ရဲ့ဥဆောင်မှုကဏ္ဍရောပြောရင်ဘလို့အကျိုးတရားမှုရှိတယ်ထင်လဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့တန်ဃာတို့မှာကွဲပြားတဲ့အယူအဆတွေဒီလိုပေါ်လာတာဟိုဘုရားလာတဲ့လုံးဝမကောင်းဘူးတန်ဃာတွေပေါ်မှာယုံကြည်လေးစားမှုလျော့သွားတဲ့ဆင်းရဲနဲ့ဒါကျွန်တော်တို့ဘုရားဝါလာအတွက်မကောင်းတဲ့ကိစ္စတွေပါအခုဒီပြဿနာတွေကအဲ့ဒါလိုဖြစ်စေနိုင်တဲ့အတန်းကြောင့်ပေါ့သွားနေတယ်လို့ပဲကျွန်တော်တို့မြင်ပါတယ
်နိုင်ငံတကာကရောအခုလက်ရှိဘာသာရေးဒီအဒီကယုံတွေပေါ်မူတည်ပြီးတော့ဗုဒ္ဓဘာသာပေါ်အမြင်တွေအကျိုးတရားမှုရှိတာတွေလည်းဥညောင်းတို့လည်းသိမှာပဲဥညောင်းမင်းအဲ့ဒါတရားရောလက်ရှိမှာမြန်မာပြည်ဆိုတဲ့နိုင်ငံတစ်ခုပေါ်နိုင်ငံတကာအမြင်မှာပေါ့အဲ့ဒါရောဘလောက်တရားမှုရှိတယ်ထင်လဲ
ဟုတ်ကဲ့အခုကိုဖြစ်သွားတဲ့ကိစ္စတွေမှာဟိုနမနိုင်ငံအတွက်သိခါကြလျာအတင်သေးစရာဖြစ်နေဖြစ်ကုန်တယ်လေဟိုစစ်တွေမှာဖြစ်တဲ့ဟာမိတ်လာဖြစ်တဲ့ဟာဒါတွေကဘယ်လို့မှအကျိုးမရှိနိုင်တဲ့ကိစ္စတွေပါအထုလူတွေကအဲဘာသာရေးကိုသုံးချပြီးတော့သူ့ရဲ့ကိုယ်ပြုအတွက်အဲ့ဒီလိုပဋိပက္ခဖန်တီးနေတယ်လို့ကျွန်တော်ပြောတယ်အဲ့တော့ဒီအတော့ကိုလိုက်သွားရင်တော့ဒါဘာသာရေးရတယ်ပြီးရုံမှာမှားအောင်ပါပဲလို့ကျွန်တော်ထင်ပါတယ်